တော်ရရှိမှာခင်ဗျာဟိုးရှီတို့ကဣသရေလမျိုးတွေကိုမြင်းမမွေးရဘူးလို့ပိတ်ပင်တားမြစ်ခဲ့တယ်။ဘာကြောင့်ပါလဲ။မြင်းနဲ့ဣသရေလမျိုးတွေဘယ်လိုဆက်ဆက်နေပါသလဲ။အဲ့ဒီအချိန်ကာလတုန်းကဣသရေလမျိုးတွေဟာမြင်းမမွေးကြရဘူးဆိုတဲ့အကြောင်းရှင်းလင်းချက်နဲ့အတူဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာယာဇဝင်ကျုပ်ဒုတိယဆောင်အခန်းကြီး1ကနေအခန်းကြီး4အထိကိုလေ့လာမှာဖြစ်ပါတယ်။မြင်းမမွေးရပါဘူးဆိုမှမြင်းတွေကိုအီဂျစ်နိုင်ငံကနေတင်သွင်းပြီးအကြီးအကျယ်မွေးခဲ့တဲ့ဣသရေလရှင်ဘုရင်ရှောလမုန်ခေါ်ဆောလမုန်မင်းကြီးရဲ့အကြောင်းကိုလည်းတွေ့ရမှာဖြစ်ပါတယ်။ရှောလမုန်မင်းကြီးဟာထာဝရရှင်မြတ်စွာဘုရားသခင်အတွက်ဗိမာန်တော်တစ်ခုကိုယေရုရှလင်မြို့တော်မှာစတင်ဆောက်လုပ်ခဲ့တယ်။ဒီဗိမာန်တော်ကြီးတည်ဆောက်တဲ့နေရာဟာဣသရေလလူမျိုးတွေရဲ့ဘိုးဘေးဖြစ်တဲ့အာဗရာဟံခေတ်ကနေလူသားတိုင်းရဲ့ကယ်တင်ရှင်သခင်ယေရှုခရစ်တော်ဘုရားရဲ့ခေတ်ကာလအထိခေတ်ကာလဆက်ဆက်ထူးခြားတဲ့နေရာတစ်ခုဖြစ်တာကိုအံ့ဩဖွယ်ရာတွေ့ရပါတယ်။ဒီအကြောင်းအရာတွေပါဝင်တဲ့ရာဇဝင်ကျုပ်ဒုတိယဆောင်အခန်းကြီး1ကနေအခန်းကြီး4အထိကိုဒေါက်တာထွန်းမြတ်ရေးကအခုလိုလေ့လာရှင်းလင်းတင်ပြမှာဖြစ်ပါတယ်
။သင်သိရသောတမန်ကျန်သင်ခန်းစာတို့ရဲ့ရာဇဝင်ကျုပ်ဒုတိယဆောင်သင်ခန်းစာတွေကတော့ဓမ္မရာဇဝင်မှာစတင်ခဲ့ရတဲ့ဇလန်းဟောင်းတွေကိုပြန်ပြီးတော့အသက်သွင်းတယ်လို့ဖြစ်နေတော့ကြားပြီးသားတွေကိုတကြော့ပြန်တယ်လို့ဖြစ်မှာပဲလို့ကျွန်တော်ကတခါတလေတော့လည်းတွေးမိပါတယ်။ဒါပေမဲ့ဒီအပိုင်းတွေဟာဝိညာဉ်အလင်းတန်းတွေပုံစံမှာတော့မတူဘူး။ဖျားသခင်ရဲ့နှလုံးသားနဲ့စိတ်တော်ပေါ်မှာအမြင်ကိုပို့ပြီးတော့အခြေခံနေ။ဖျားသခင်ရဲ့ရှုထောင့်အမြင်ကိုပုံရိပ်ထင်ဟပ်စေတယ်ဆိုတာကိုကျွန်တော်တို့သဘောပေါက်နားလည်ထားဖို့ကတော့အလွန်အရေးကြီးပါတယ်။အခုအချိန်မှာဆိုရင်လေရှောလမုန်မင်းကြီးနန်းတက်လာပြီ။ဒါဝိဒ်မင်းကြီးကသူ့ကိုသိပ်ပြီးတော့နန်းပေးခြင်းလုံးတော့မဟုတ်ဘူး။ဒါနဲ့ဖျားသခင်ကမင်းဒီသားကိုပဲရွေးကောက်ပြီးတော့နန်းတင်ပေးလိုက်ဆိုတော့လည်းမတတ်နိုင်ဘူးရှောလမုန်ပဲနန်းတက်လာရတာပဲဖျားသခင်ရဲ့ကောင်းကြီးမင်္ဂလာတွေကိုလည်းရှောလမုန်ဟာအရှံပဲခံစားခဲ့ရပါပြီဖခင်ကြီးဒါဝိဒ်ရဲ့ကောင်းသောအမွေတွေနဲ့အတူစီးစိမ်ဥစ္စာတွေဂုံကျက်တရေတွေဟာအရန်ပြည့်စုံလုံလောက်နေခဲ့ပြီဆိုတာတွေကိုကျွန်တော်တွေ့ခဲ့ရပြီးတဲ့နောက်ကားရိုင်လမ်းကနေတဆင့်ထာဝရအသက်လမ်းကိုတက်လှမ်းရခြင်းသဘောတရားအတိုင်းပဲကြီးပောင်ကုန်းမြင့်ဒေသမှာရှိတဲ့တဲတော်ရဲ့ရစ်ပလင်မှာရစ်တထောင်ပူဇော်ခဲ့တယ်။ဖျားသခင်ကိုဝတ်ပြုခဲ့တယ်။ဒါတွေကိုလည်းကျွန်တော်တွေ့ခဲ့ရပြီးပါပြီ။တနည်းအားဖြင့်တော့ကားတိုင်းလမ်းအားဖြင့်သာဖျားသခင်စီကိုပြန်ရောက်နိုင်တယ်ဆိုတဲ့သဘောတည်းတွေကိုသူပြသခဲ့ပြီးပြီ။မိတ်ဆွေအပေါင်းတို့ရေအဲ့ဒီလိုကောင်းပြီကောင်းရဲ့နဲ့ကောင်းချက်ကလေးတွေရဲ့အဆုံးမှာဝရုံသုံးငါးဖြစ်သွားစေတာကတော့ဒါဝိဒ်ဘယ်တော့မှမလုပ်ခဲ့တဲ့မြင်းမွေးမြူရေးလုပ်ငန်းကြီးကိုရှောလမုန်တယောက်ထူးထူးကဲကဲကောက်ပြီးတော့လုပ်ခဲ့တဲ့အကြောင်းပဲ။ဇာတိပဂရိအပြစ်သားများဟာဖျားသခင်ရဲ့ကျေးဇူးတော်တွေကိုခံစားနေရပါတယ်ဆိုတဲ့ကြားရက်ကပဲဖျားသခင်ကိုယ်တိုင်ကတားမြစ်ထားခဲ့တယ်မြင်းများမမွေးရဆိုတဲ့ပြညတ်ချက်ကိုရှောလမုန်ဖောက်ဖျက်လိုက်ပြီလေအဲ့ဒီလိုမြင်းတွေကိုမမွေးရဘူးဆိုတာကိုရုတ်တရက်တော့ဖျားသခင်ကလည်းဗျာဒီမြင်းကိစ္စများရေးကြီးခွင့်ချက်လုပ်လို့ဆိုပြီးတော့ပြောချင်ရင်ပြောနိုင်မှာဖြစ်ပါတယ်လူတွေကဒီလိုပဲတွေးတတ်တော့ကြတယ်မဟုတ်ဘူးလားပြောကြပါရေးကြီးခွင့်ချက်အမှန်တကယ်မဟုတ်လို့ရေးကြီးခွင့်ချက်ဖျားသခင်လုပ်တာပဲအီဂျစ်မှာကျွန်ဖြစ်နှစ်400နေခဲ့ရတာကိုကျွန်တော်တို့သိပြီးတဲ့အတိုင်းပါပဲဓမ္မသမိုင်းကဘာဥတွေကဒါကိုကျွန်တော်တို့တွေ့ခဲ့ရတယ်လीဖျားသခင်ဟာဒီသူ့ရဲ့ရွေးကောက်တော်မူသောလူမျိုးတော်ကိုအပြစ်ရိတ်အောက်မှာလူသားတို့ဟာကျွန်တပေါက်လူနုံနစ်တက်တယ်ဆိုတာကိုအဲ့ဒီအေဂုတ်ထုကျွန်ဖြစ်ခဲ့ရတဲ့သမိုင်းစဉ်နဲ့အမှတ်ပညာပြုထားပြီးတော့အသည့်တရားရှိစေခြင်းလို့မင်းတို့အဲ့ဒီအပြစ်ဘဝကိုပြန်လဲရောက်ရှိစေမယ့်အေဂုတ်ထု ਨੇ များများဆက်ဆံရမယ့်အလုပ်မျိုးမလုပ်ရဘူးဒါကြောင့်အဲဂုတ်ထုကလာတဲ့အကျင့်ဖြစ်တဲ့မြင်းဝါဒနာကိုအကျင့်မလုပ်ရဘူးဆိုတော့တမင်တားမြစ်ပိတ်ပင်ခဲ့ခြင်းပဲဖြစ်ပါတယ်။တနည်းအားဖြင့်တော့လူသားတိုင်းအတွက်ဆိုင်တဲ့ဥပဒေအပြစ်ရိတ်ကိုရောက်စေသောအရာများကိုမမွေးရဘူး။အဲ့ဒီတားမြစ်ချက်ကိုအခုရှောသမုန်အတိအလင်းချိုးဖောက်ခဲ့ပြီ။ဗျောင်ကြီးမြင်းတွေကိုမွေးတယ်။နောက်ပြီးတော့မြို့ကြီးတွေမှာတောင်မှအဲ့မြင်းဆောင်ကြီးတွေလှုပ်ပြီးတော့အထူးမွေးခဲ့တယ်ဆိုပဲ။သူ့ခေတ်ကာလရဲ့မြင်းဆောင်နေရာတွေမြင်းကွင်းကြီးတွေကိုအခုရှေးဟောင်းသူတေတီတွေဟာရှာဖွေတွေ့ရှိနေကြဆဲရှိတယ်လို့ပြောပါတယ်ဒီကနေ့ဖို့ကတော့ဗိမာန်တော်ကိုတည်ရန်ပြင်ဆင်ကြခြင်းဆိုတဲ့ခေါင်းစဉ်နဲ့သင်ခန်းစာများကိုစတင်ကြည့်ကြည့်ကြပါစို့ရာဇဝင်ကျုပ်ဒုတိယစာဆောင်အခန်းကြီး1အငယ်1မှ2ရှောလမုန်သည်ထာဝရဘုရား၏နာမတော်အဖို့အိမ်ကို၎င်းနန်းတော်ကို၎င်းတိဆောက်ခြင်းဟာအကျံရှိ၍ထမ်းရွက်သောသူ9ပောင်းတောင်ရိုးပေါ်မှသစ်ခုတ်သောသူ10ပောင်းကြည့်ရှုစီရင်ရသောသူ3600တို့ကိုခွဲခံပြီးမှအကြံရှိ၍ဆိုတာအခုမှစပြီးကြံလာတော့မဟုတ်ပါဘူးနော်ဆောက်တော့မယ်ဆိုပြီးတော့လုပ်ငန်းစတော့မယ်ဆိုတဲ့သဘောဖြစ်ပါတယ် သူ့ဖာသာသူကြံပြီးတော့သူ့ဖာသာသူဆောက်ရတဲ့ကိစ္စလည်းမဟုတ်ပါဘူး။ဖခင်ကြီးဒါဝိဒ်ရဲ့အေယာမစီမံကိန်းကြီးဖြစ်ပြီးတော့လောကမှာလူသားတို့ရဲ့အရေးအကြီးဆုံးထားရမယ်ဝိညာဉ်ရေးအသည့်တရားကိုတင်စားဖော်ပြစေဖို့ရန်အတွက်ဖခင်သခင်ကိုတော်တိုင်အလိုတော်ရှိခဲ့သောလုပ်ငန်းဖြစ်ပါတယ်။အငယ်ဆုံးတုရုမင်းကြီးဟိရန်ထံသို့ဆေလွှတ်၍မင်းကြီးသည်ငါအဖဒါဝိဒ်ဤနန်းတော်ဆောက်เสียဖို့အာရစ်သစ္စာကိုပေးလိုက်ပြီးနိတုငါ၌တဖန်ကျေးဇူးပြုပါလော့တူတူဆိုတဲ့နိုင်ငံဟာဣသရေလရဲ့အနောက်မြောက်ဒေသမြေထဲပင်လယ်ကမ်းရိုးတန်းအရပ်မှာအာရစ်သစ္စာကောင်းကောင်းထွက်တဲ့နိုင်ငံဖြစ်တယ်ဆောက်လို့ရေးအတတ်ပညာကလည်းအလွန်ကျွန့်ကျင်တဲ့လူမျိုးလို့ဆိုတယ်ဒါကိုရှောလမုန်ကသိလို့မင်းကြီးဟိရန်စီကိုအကူအညီလှမ်းပြီးတောင်းပါတယ်အဲ့ဒီဟိရန်မင်းကြီးဆိုတာဟာဒါဝိဒ်မင်းကြီးကိုအလွန်တရာချစ်ခင်ခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်။မိတ်ဆွေရင်းချပမာခင်မင်စွာနဲ့နန်းတော်တိဆောက်ရေးမှအစကူညီပေးခဲ့တယ်ဆိုတာ၄ကိုကျွန်တော်တို့သမိုင်းမှာထင်ထင်ရှားရှားတွေ့ခဲ့ရပြီးပါပြီ။အခုရှောလမုန်နဲ့ကျတော့ဒါဝိဒ်နဲ့ဒုံကလောက်စိတ်မပြေလည်ဘူးဆိုတာကိုကျွန်တော်တို့နောက်ပိုင်းမှာတွေ့လာရပါလိမ့်မယ်။ယာဇဝင်ကျုပ်ဒုတိယစာဆောင်အခန်းကြီး2အငယ်4ဣသရေလအမျိုးသည်အစဉ်ကျင့်ရသောတရားအတိုင်းဖျားရှိမှနတ်သားပေါင်းကိုမိရှုခြင်းဟာ၎င်းရှိတော်မုံကိုအစဉ်တင်ခြင်းဟာ၎င်းညဦးနန်းနဲ့ဥပုံနေလဇန်းနေငါတို့ဘုရားသခင်ထာဝရဘုရားကြီးဓမ္မပွဲနေတို့၌မိရှုရာရစ်ကိုပူဇော်ခြင်းဟာ၎င်းငါဤဘုရားသခင်ထာဝရဘုရားကြီးနာမတော်အဖို့အိမ်တော်ကိုတည်ဆောက်၍ပူဇော်ရမည်အစဉ်ကျင့်ရသောတရားတဲ့ဘလောက်ကောင်းမွန်စွာဖော်ပြထားတဲ့ဝချက်လေကျွန်တော်တို့မိတ်ဆွေတို့လူသားတွေအားလုံးအတွက်ဘုရားသခင်ရဲ့ရွေးကောက်တော်မူသောလူမျိုးတော်ရဲ့ပုံသက်တည်းဟာအစင်းရင်မှာပိုက်ထားရမယ်အချက်ဒီပါပဲဖျားသခင်ဆိုတာဟာကိုယ့်ကိုအသက်ပေးပြီးတော့လူဖြစ်စေတယ်အသက်ပေးပြီးတော့လူဘဝကနေကောင်းငင်ဘဝကိုကူးစေတယ်ဒီသခင်ကမှအစင်မကိုးကွယ်လို့ဝတ်ပြုလို့ဘဝဆိုတာဟာဘာအတိတ်ပဲရှိတော့မှာတော့ကိုယ်ကွယ်ဝတ်ပြုရမှာတောင်မှအစင်တစိုက်တဲ့အစင်ကျင့်ရတော့တရားတဲ့အလွန်ကောင်းမွန်တဲ့ဖော်ကြည့်ချက်ဖြစ်ပါတယ်အငယ်ငါငါတီဆောက်ရတော့အိမ်တော်တီကြီးရမည်ငါတို့ဖျားသခင်တီဖျားတကာတို့တဲ့ကြီးမြတ်တော်မူ၏ရှိကာလာရဲ့ပဝန်းကျင်နတ်ဖျားကြီးကြားမှာလူအများနားလေလွယ်စီမဲ့ဝေါ်ဟာရကိုရှောလမုန်တမင်ရွေးချယ်သုံးဆွဲတယ်။စာစကားအရာတိကျပြတ်သားပြီးတော့ရှင်းနေတဲ့အတိတ်ပဲမှုဖတ်ပြီးအကျယ်ချဲ့စရာတော့မလိုတော့ပါဘူး။ဝိညာဉ်ရေးအနှစ်သာရကိုဖော်ကြည့်ရမယ်ဆိုရင်တော့အနန္တစက်ကြဝဠာနဲ့လူကိုပိုင်ပတဲ့ဖျားသခင်ကိုဒီပြင်ဘယ်ဖျားနဲ့မှမနှိုင်းရှင်းနိုင်ဘူးဆိုတဲ့အတိတ်ပဲ။နှိုင်းရတာကသေးနှုတ်တယ်ဆိုတဲ့အတိတ်ပဲ။အဲ့ဒီလိုပဲကျွန်တော်ကပြက်ပြက်သားသားဖော်ပြလိုက်ပါတယ်။ဘုရားသခင်ကိုတော်တိုင်ရဲ့ပြည့်ညတ်တော်ထဲမှာဘာပါလဲဆိုတာမိတ်ဆွေတို့မှတ်မိကြတယ်မဟုတ်ဘူးလား။ငါမှတပါအခြားသောဘုရားကိုမကိုးကွယ်နဲ့တဲ့။လောကကြီးမှာဘုရားတွေအများကြီးရှိတယ်ဆိုတာကိုဘုရားသခင်ရှင်းရှင်းပဲဖော်ပြထားတယ်။အဲ့ဒီထဲမှာအဆိုးဆုံးကတော့ဇာတိပဂိနဲ့ဆက်ဆိုင်တဲ့ကိုယ့်ရဲ့အာယုံကြောခံစားမှုတွေကိုယ့်ရဲ့စီစဉ်တွေလောကအရာတွေမှာဆွဲလန်းခြင်းဟာလေဘုရားတွေပဲ။အဲ့ဒီတော့အဲ့ဒီလိုအခြားဖျားတွေနဲ့ဖျားသခင်ကိုနှိုင်းရှင်ခြင်းဟာဖိတ်ခါကြစေတယ်လို့ရှင်းရှင်းပဲကျွန်တော်တို့ခံယူရပါမယ်။ရာဇဝင်ကျုပ်ဒုတိယစာဆောင်အခန်းကြီး2အငယ်6ကောင်းကင်နှင့်ကောင်းကင်တကားတို့၏အထွတ်အမြင့်ဆုံးသောကောင်းကင်သည်ကိုတော်ကိုမဆန့်မခံနိုင်သည်ဖြစ်၍ကျင်းဝတ်တော်မူရာအိမ်ကိုအဘယ်သူတိဆောက်နိုင်မည်နည်း။ရှေ့တော်၌ရစ်ကိုမိရှို့ရာအိမ်မှတပါအခြားသောအိမ်ကိုတိဆောက်ခြင်းဟာငါသည်အဘယ်သို့သောသူဖြစ်သနည်း။ရှောလမုန်မင်းကြီးရဲ့ဘုရားသခင်နဲ့သက်ဆိုင်သောအသည့်ဟာပြည်ပြင်းရှင်းလင်းနဲ့ဝိညာဉ်အနှစ်သာရနဲ့ပြည့်ဝတယ်လို့ကျွန်တော်ဒီနေရာမှာဆိုချင်ပါတယ်ဒီကနေ့ကျွန်တော်တို့ရဲ့အသင်းတော်ဆိုတာကိုဘုရားသခင်အိမ်တော်ဆိုပြီးတော့ကျွန်တော်တို့ဂုံပြုခေါ်ဆိုကြပါတယ်ဂုံပြုခေါ်ဆိုတာမှုသာဘာမှမကျေနပ်စရာမရှိပေမယ့်ဘုရားသခင်ကိုအဲ့ဒီအဆောက်အုံတွေကိုကြွလာပါဆိုပြီးတော့ရေမွေးနဲ့ဝိုင်းဖြန့်ပြီးတော့ပန်းကုန်းဆွလို့ရတာမျိုးမဟုတ်ပါဘူးဘုရားသခင်ဟာနံဝိညာဉ်ဖြစ်လို့ဝိညာဉ်စိတ်ဓာတ်နဲ့သာကိုးကွယ်ရမယ်ဆိုတာကိုကျွန်တော်ရှင်းရှင်းကြီးသိနားလည်ထားဖို့လိုပါ रे အခုဗိမာန်တော်အခုအသင်းတော်ဆိုတာတွေဟာလူသားတို့ရဲ့ဘုရားသခင်ကိုချစ်ခြင်းဘုရားသခင်ကိုယိုသေးစွာချင်းကပ်ခြင်းနဲ့ဘုရားသခင်အတွက်ဆက်ကပ်ပူဇော်ခြင်းပြုဖို့သာလူသားတို့ရဲ့စေတနာကိုဖော်ပြရန်အတွက်တည်ဆောက်ခြင်းဖြစ်တယ်ဆိုတာကိုမေ့ထားလို့မရနိုင်ပါဘူးအငယ်ခုနှစ်ယခုမှရွှေငွေကြေးဝါသံမောင်းသောအထည်ညီသောအထည်ပြသောအထယ်ကိုလုတ်တက်သောအတက်ငါအဖဒါဝိဒ်ပြင်ဆင်၍ယေရုရှလင်မြို့ယူရပြည်၌ငါထံမှရှိသောဆရာသမားတို့နှင့်ဝမ်း၍ထုလုတ်သောအတက်ပညာနှင့်ပြည့်စုံသောသူတယောက်ကိုဆေးလွတ်ပါဣသရေလဆိုရာအဓိကအဖြစ်စိုက်ပျိုးရေးနိုင်ငံတော်ဒီမြေကိုနို့နဲ့ပြားရီစီးရမည်ဆိုပြီးတော့ဖျားသခင်ကိုတော်တိုင်ဆိုထားတယ်မဟုတ်ဘူးလားဒီတော့ ဒီလင်းပြင်းအကျယ်အဝန်းမှာဥယျင်ခြံပြင်းနဲ့ဂျုံကွင်းတွေကသာပေါ်များတယ်။အာရိဆိုတဲ့ထိတ်တန်းသစ်ပင်တွေဆိုတာကလည်းရှောလမုန်ခေတ်ဥမှာပေါ်များပေမဲ့အပင်ကြီးတွေအဆင့်မဖြစ်နိုင်သေးဘူး။အဲ့ဒီအချက်တွေကြောင့်တုရုဘယင်ကြီးရဲ့လက်သမားပညာရှင်တွေသစ်အကူအညီတွေလိုခဲ့တာအမှန်ပါပဲ။ဒါကြောင့်လဲရှောလမုန်မင်းကြီးဟာဟိရန်မင်းစီကိုအခုလိုလှုပ်ပြီးတော့စေတမန်လှုပ်ပြီးတော့မြစ်တာရက်ခံလိုက်ခြင်းပဲဖြစ်ပါတယ်။ရာဇဝင်ကျုပ်ဒုတိယစာဆောင်အခန်းကြီး2အငယ်8မှ30အာရစ်တစ်သာခင်းယူတစ်သာအာလကုံတစ်သားများကိုလေပနုံတောင်မှခုတ်၍ပေးလိုက်ပါမင်းကြီးဤကျွန်းတို့သည်လေပနုံတောင်ပေါ်မှတစ်ခုတ်တက်သည်ကိုငါသိ၏တစ်သားအများကိုပြင်ဆင်ခြင်းကငါကျွန်းတို့သည်မင်းကြီးကျွန်းတို့နှင့်ဝိုင်း၍လုက္ကင်ကြလိမ့်မည်ငါတီဆောက်ခွင့်တီဆောက်ရသောအိမ်တော်သည်အလွန်ကြီး၍အံ့ဩပွေသောအိမ်ဖြစ်ရလိမ့်မည်တစ်ခုတ်သောမင်းကြီးကျွန်းတို့အားဂျုံဆန်ကောရ2000မူယောဆန်2000စပြည့်ရီဘတ်2000စီ2000ကိုငါပေးမည်ဟုမှားလိုက်လေ၏သူများကြီးခိုင်းစားတာမျိုးမဟုတ်ဘူးတန်ရာတန်ချင်းနဲ့ကျေးဇူးပြန်ပြီးတော့ပြုမယ်သူတို့အတတ်ပညာတွေကိုလည်းသူတို့ကိုကူညီရင်ကိုယ့်လူတွေလောက်တက်လာစေရမယ်လို့ရှောလမုန်ဆိုလိုပါတယ်အဲ့ဒီအပေးအယူပြုမှုအပေါ်မှာနောက်ပိုင်းကျတဲ့အချိန်မှာတော့အမြင်မတူဘဲစိတ်ဝန်းအနည်းငယ်ကွဲသွားခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့လာရပါလိမ့်မယ်အငယ်7မှ73တူရူမင်းကြီးဟိရန်သည်စာရေး၍ရှောလမုန်ထံသို့ပြန်ပေးလိုက်ပြီကထာဝရဘုရားသည်မိမိလူမျိုးကိုချစ်တော်မူသောကြောင့်ကိုတော်ကိုသူတို့ရှင်ဘုရင်အရာ၌ချီးမြှောက်တော်မူပြီးကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူသောဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားသည်ဗိမာန်တော်ကို၎င်းနန်းတော်ကို၎င်းတိဆောက်ခြင်းကတတ်ဆွန်းနိုင်အောင်ညံကောင်း၍ပညာသရီးနှင့်ပြည့်စုံသောသားကိုဒါဝိဒ်မင်းကြီးအားပေးတော်မူသည်ဖြစ်၍ထာဝရဘုရားသည်မင်္ဂလာရှိတော်မူစေသတည်းဒါဝိမင်းကြီးရဲ့အရှိန်အဝါဟာဘလောက်ကြီးတယ်လဲဆိုတာကိုဒီစာအရာရှင်းရှင်းကြီးကျွန်တော်တို့သဘောပေါက်နိုင်ပါတယ်။ဒီလိုသားတော်ရှောလမုန်လိုလူမျိုးကိုဒါဝိမင်းကြီးမွေးဖွားထားရတာဟာဖျားသခင်ရဲ့ကျေးဇူးတော်ဖြစ်တယ်။ဖျားသခင်မင်္ဂလာဖြစ်စေတည်းဆိုပြီးတော့ဒီဟိရန်မင်းကြီးဟာဆုတောင်းပေးလိုက်ပါတယ်။သူကူညီပါမယ်ဆိုတာကိုလည်းဟိရန်ကဖော်ပြလိုက်ပါတယ်။တကယ်တော့အဲ့ဒီဟိရန်ကဒီလိုပြောမှမဟုတ်ပါဘူး။ရေကန်အသင်ကြာအသင်ဆိုသလိုမဟာစည်းစိမ်နဲ့မဟာထီးနှံကိုရှောလမုန်ရတာဟာဒါဝိဒ်မင်းကြီးရဲ့ကောင်းသောအမွေသာဖြစ်ပါတယ်။ဖျားသခင်ရဲ့ကျေးဇူးတော်တက်သက်သာလည်းဖြစ်ပါတယ်။ဖျားသခင်ရဲ့အောက်မှာရှိတဲ့ဖျားသခင်ရဲ့ပလင်တော်ဆိုပြီးတော့ဒါဝိဒ်မင်းကြီးဖွဲ့ဆိုခဲ့တာကိုကျွန်တော်နားနဲ့ဆက်ဆက်ကြားရပြီးသားပါ။ရာဇဝင်ကျုပ်ဒုတိယစာဆောင်အခန်းကြီး2အငယ်18နဲ့18ခမည်းတော်ဒါဝိဒ်သည်ဣသရေလနိုင်ငံ၌နေသောတပါးမျိုးသားအပေါင်းတို့ကိုစည်ရင်ယူပြီးသည့်နောက်တပန်ရှောလမုန်သည်စည်ရင်ယူပြန်၍တသိန်း5,300ကိုတွေ့၏ထမ်းသောသူ9,000တောင်ပေါ်မှသစ်ခုတ်သောသူ8,000အမှုကိုကြည့်ရှုစည်ရင်သောသူ3,600တို့ကိုခွဲကန့်မှတ်ထားတော်မူ၏ဗိမာန်တော်တို့အသင်းတော်တို့အကြောင်းနဲ့ပတ်သက်ပြီးတော့ဒါတွေကိုဖျားသခင်အိမ်တော်လို့လူပစက်ကဘလောက်ပဲချီးမွမ်းထောမနာပြုနေနေဖျားသခင်ကဒီအရက်တွေမှာလာပြီးတော့ဇပွဲထိုင်နေမှမထင်နဲ့လို့ကျွန်တော်ကပြောထားတော့ဒီအရက်ဒေသတွေကိုတွားပြီးတော့မဖွဲမရများတော့ပြုတ်ဖို့မကြံရပါလိမ့်နဲ့သူနဲ့သက်ဆိုင်ပြီးတော့သူ့ရဲ့နာမတော်ကိုအမိပြုတ်ရအရက်တိုင်းဟာတန့်ရှင်းနေမြင့်မြတ်တယ်လောကတန်ဖိုးနဲ့ဖြတ်ပြီးတော့လောကမျက်စိနဲ့သုံးသပ်ရမယ့်အရာမျိုးမဟုတ်ဘူးဒါကိုအခုရှောလမုန်ရဲ့ကောင်းမှုအပြင်ထင်ရှားစေပါတယ်ဒီဗိမာန်တော်ကြီးဟာသိမ့်ချီနေတဲ့လူသားတို့ရဲ့လက်များနဲ့ယုဒေစွာတိဆောက်ခဲ့ရခြင်းဖြစ်ကြောင်းထင်ရှားနေပြီမဟုတ်ဘူးလားအခုပြင်ဆင်မှုတွေအကုန်ပြည့်စုံသွားပြီဆိုတော့ကျွန်တော်တို့ကအခန်းကြီး3ကိုဆက်လက်လေ့လာဖို့ရှိလာပါပြီစတင်ဆောက်လုပ်ခြင်းဆိုတဲ့ခေါင်းစဉ်အဖြစ်နားဆွင့်ကြည့်ကြပါစို့ရာဇဝင်ကျုပ်ဒုတိယစာဆောင်အခန်းကြီး3အငယ်1နဲ့2ယေရုရှလင်မြို့တွင်မောရိတောင်ပေါ်မှာခမည်းတော်ဒါဝိဒ်အားထာဝရဘုရားထင်ရှားတော်မူရာအရာယေဘုသိလူအယောနာဤကောက်နယ်တလင်းကိုဒါဝိဒ်ပြင်ဆင်ခဲ့ပြီးသောအရာ၌ရှောလမုန်သည်နန်းဆန်၄နှစ်ဒုတိယလ၂ရက်နေ့တွင်ထာဝရဘုရား၏အိမ်တော်ကိုတည်ဆပြုတော်မူ၏မိษွေတော်တတ်ရှင်အပေါင်းတို့ခမညာမောရိယလို့ကျွန်တော်ပြောခဲ့တဲ့တောင်ကိုအခုဆရာကြီးယူရသံကတော့မောရတောင်နဲ့အခုအချိန်မှကျတော့နှစ်ပြည့်စေတကြာညောင်းလာတော့မိဂါမတ်တတောင်အဆင့်တစ်ခုပဲရှိတော့မှာပေါ့ကုန်းပြေပြေအဆင့်ပဲပေါ့အဲ့ဒီတောင်ရိုးပေါ်မှာကဘာဦးအချိန်ကာလတုန်းကဣသရေလရဲ့ဘေးလောင်းတော်ကြီးအာဗြဟံကိုလေဖျားသခင်ကစိတ်ဆန်းပြီးတော့မင်းရဲ့သားကလေးဣဇက်ကိုငါ့ကိုသတ်ပြီးပူဇော်ဆိုတော့အာဗြဟံဟာဖျားသခင်စကားတော်အတိုင်းတသွေးမသိနားထောင်ပြီးတော့သူ့သားကလေးနဲ့ပူဇော်မလို့လုပ်ခဲ့တယ်။ဒါပေမဲ့ဖျားသခင်ကနေပြီးတော့အမှန်တကယ်ပူဇော်ဖို့အတွက်သ သိုးရကောင်နဲ့လဲလဲပြေးခဲ့တယ်ဆရာကိုကျွန်တော်တွေ့ခဲ့ရပါတယ်။တခါအဲ့ဒီတောင်ရဲ့အယောနာရဲ့မြေမှာတော့ဖျားသခင်ကိုရစ်ပူဇော်ရာအဓိကနေရာဖြစ်တဲ့ဗိမာန်တော်ကိုတိဆောက်ခိုင်းတာအခုထပ်ပြီးတွေ့ရတော့ထူးဆန်းစွာတိုက်ဆိုင်နေတယ်လို့ဆိုရတော့မှာပေါ့။အေးအဲ့ဒီတဲ့ထူးဆန်းတာကတော့တခြားမဟုတ်ဘူး။အဲ့ဒီမောရိယခေါ်မောရတောင်ရဲ့ဂေါလဂေါသာဆိုတဲ့ကရာနီတောင်စွဲကလေးပေါ်မှာဆိုရင်လေနောက်နှစ်ပေါင်းတစ်ထောင်လောက်အကြာမှာယေရှုဆိုတဲ့ဖျားသခင်ရဲ့လူသားတိခံသားတော်ကယ်တင်ရှင်သခင်ခရစ်တော်ဆိုတာဟာလူသားတို့ရဲ့ကဘာအတွက်သူ့ရဲ့ကိုယ်ခန္ဓာကိုမိရှို့ရာရစ်ပူဇော်တယ်လို့ကားတိုင်းချက်မှာတက်ပြီးတော့အသေးခံပူဇော်သွားတာကိုတွေ့လာရပါလေဦးမယ်။ယာဇဝင်ကျောက်ဒုတိယစာဆောင်အခန်းကြီး3အငယ်3ရှောလမုန်သည်ဖျားသခင်အိမ်တော်ကိုတိဆောက်ခြင်းအမှု၌သွန်သင်ခြင်းကိုခံသည်နှင့်အညီတန်တောင်အားဖြင့်အလျားသည်အတောင်60အနံ့အတောင်20ရှိ၏။ဒါဟာပင်မဗဟုအပိုင်းဖြစ်ပြီးတော့ပဝန်းကျင်အဆောက်အုံတွေဘာမှမပါဝင်သေးပါဘူးအာလုံးစုစုပေါင်းလိုက်ရင်ဗိမာန်တော်နေရာအကျယ်အဝန်းဟာဘောလုံးကွင်းတဝက်စာလောက်အနည်းဆုံးရှိလိမ့်မယ်ဝိညာဉ်ရေးအရာအချက်အချာကြာသောအရက်မှာတည်ရှိခြင်းဖြစ်လိမ့်မယ်ဆိုတာရှင်းရှင်းကြီးပေါ်နေပါလေဒါကိုတချို့ပေါက်ပေါက်ရှာရှာသမားတွေကရှောလမုန်ရဲ့ဗိမာန်တော်ကလည်းဖျားသခင်သိခါကြာလောက်အောင်သေသေးလေးတဲ့ဝေဖန်ကြတယ်အဲ့ဒီလိုဝေဖန်သူတွေအတွက်ကတော့ကျွန်တော်ကအဖြေလွယ်လွယ်လေးပဲပြပါမယ်မောရှေကိုဖျားသခင်ဆောက်ခိုင်းတဲ့တဲတော်ဆိုတာဟာလေစာသင်ခန်းတစ်ခုစာလောက်ပဲလွန်ရောကျင်ရောရှိလိမ့်မယ်ပြီးတော့အဲ့ဒီဗိမာန်တော်တို့တဲတော်တို့ဆိုတာတွေဟာဘယ်ရောက်ဘယ်ပေါက်ကုန်မှမသိရတလို့တိတဲ့ကြီးတဲ့ Greek ရောမအစီရီယန်ကနန်းတော်ကြီးတွေ Colosseum လို့ခေါ်တဲ့အောင်ပွဲခံအဆောက်အဦးကြီးတွေဟာလေပျောက်ကွယ်ခဲ့ကြပြီဖြစ်ပါတယ်မပျောက်ကွယ်တာကတော့အစဉ်ရှင်သန်သောအနန္တတကုရှင်ဖျားသခင်ပန်ရှင်တော့ဝီဉ္ဇဉ်တော်သာဖြစ်ပါတယ်ဒါဟာအလွန်သတိပြုရမယ့်သင်ခန်းစာဖြစ်ပါတယ်လူသားဆိုတဲ့ဇာတိပဂရိတတ္တဝါဟာရုပ်ပိုင်းဆိုင်ရာအဆောင်အယောင်တွေကိုဖျားသခင်မှတ်ပြီးကိုယ်ကိုယ်လေးလေးဝီဉ္ဇဉ်ရေးအနှစ်သာရအပိုင်းတွေမှာအားလျော့ကြသွားတတ်လေးလေးဆိုတဲ့အချက်ကိုကျွန်တော်ဒီနေရာမှာအထူးပဲသတိပေးချင်ပါတယ်အငယ်73နဲ့74ထိုခေရုဘိန်တို့သည်အတွင်းသို့မျက်နှာပြုလျက်မတ်တက်ရက်နေ၍အတောင်တို့ကိုဖြန့်သဖြင့်အတောင်20ကျည်၏ပြာသောအထေမောင်းသောအထေနီသောအထေပိတ်ချောဖြင့်ပြီး၍ခေရုဘိန်အယုတ်နှင့်ချဲလှဲသောကလကာကိုလည်းလှုပ်လေ၏အရေးကြီးလာတဲ့ကြံပိုင်းဖြစ်လာပါလေသေချာဆင်ခြင်ရမယ့်အတိတ်ပဲပါဝင်လာပါလေဓမ္မဟောင်းကျမ်းတွေရဲ့အဖြေဒီအရာပရိညင်သစ်တာတော်ရဲ့အဖုံးဟာဖျားသခင်ရဲ့ပလင်တော်ဖြစ်တယ်ဒီပလင်တော်မှာခေရုဘိန်ဆိုတဲ့ကောင်းကင်တမန်တွေဟာတစ်ဖက်တစ်ချက်မှာစောင့်ရှောက်နေတဲ့ပုံစံမျိုးတိဆောက်ပေးရတယ်လို့ကျွန်တော်တို့နားလည်ခဲ့ရပါတယ်အခုဆိုရင်အဲ့ဒီခေရုဘိန်တို့ရဲ့အတောင်ဖြန့်ကျက်လိုက်တဲ့ပုံစံဟာအတောင်20တောင်မှကျယ်ပြန့်တယ်လို့ဆိုပါရစေ။ဓမ္မဟောင်းကျမ်းဒီမှာဒီလိုတိကျတဲ့အတိုင်းအဆကိုမဖော်ပြဘဲထားခဲ့ပါရစေ။အခုအချိန်မှကျတော့ပုံမိုကျယ်ပြန့်တဲ့အဆောက်အုံအတွက်သာပုံမိုချက်ထွင်ပေးလိုက်ခြင်းဖြစ်တယ်ဆိုတာထင်ရှားပြီးတော့မူလကအတိုင်းအဆမရှိခြင်းဟာဖျားသခင်ရဲ့ဘုန်းတော်ကိုတိုင်းတာလို့မရခြင်းအကြောင်းကိုတက်သေးခံနေတယ်လို့ကျွန်တော်တို့လေးစားစွာသဘောပေါက်ကြရပါလိမ့်မယ်။အခုဒီကျမ်းမှာသူချဲလေထုံမွန်းလိုက်တာကတော့ကလကာဖြစ်ပါတည်း။ဘာဖြစ်လို့ကလကာကိုအခုလိုပုံမထုံမွန်းရတယ်လဲဆိုတဲ့အဖြေကိုစဉ်းစားရှာဖွေကြည့်ကြပါစို့။အဲ့ဒီကလကာဆိုတာဟာဖျားသခင်ကျင်းဝတ်တော်မူရာနေရာရဲ့အကအယံဖြစ်တယ်။သူ့အားဖြင့်ကြော်လွှားဖွင့်လှစ်ပြီးမှဖျားသခင်ကိုဖူးမြော်ရမှာဖြစ်နေပါတည်း။အဲ့ဒါကတော့ကယ်တင်ရှင်သခင်ခရစ်တော်ရဲ့အသေးခံတော်မူခြင်းဆိုတဲ့အဖြေပါပဲ။မှန်ပါတယ်။ကေတင်ရှင်ကရိုင်ဒေါ်ပေါ်မှာဝိညာဉ်တော်စွန့်တဲ့အချိန်မှာယေရုရှလင်ဗိမာန်တော်ရဲ့ကလကာကြီးဟာအထက်ကနေအောက်အထိနှစ်ချမ်းကွဲထွက်ပြေးခဲ့ရပါတယ်။ဘလောက်အံ့ဩဖို့ကောင်းတယ်လေ။ခရစ်တော်ရဲ့အသက်နဲ့ရစ်ပူဇော်ခြင်းဆရာဟာအပြစ်လောကသားကျွန်တော်တို့အားလုံးအတွက်အပြစ်မှလွတ်စေခြင်းကေတင်ခြင်းနဲ့ဖျားသခင်ထံပြောင်းလဲရောက်ရှိစေခြင်းအတွက်လမ်းဖွင့်ပေးခြင်းဆိုတဲ့အတိတ်ကိုဆောင်ယူတယ်ဆိုတာရှင်းရှင်းကြီးပေါ်လည်နေပါတယ်။ဒါကြောင့်မလို့အခုလိုကလကာကိုလှပအောင်ချဲလှဲခြင်းဟာဖြင့်တခြားမဟုတ်ဘူးခရစ်တော်ရဲ့နှစ်သက်မြတ်နိုးဘွယ်အသက်တာကိုယေရှုဖော်ပြလိုက်ခြင်းဖြစ်တယ်ခရစ်တော်ရဲ့ကားရိုင်တော်ပေါ်မှာအသေးခံခြင်းကိုထာဝစဉ်မမေ့ဘူးသတိပေးလိုက်ခြင်းပဲဖြစ်ပါတယ်ပြာသောအထယ်ဆိုရာဟာကောင်းကင်ဘုံကိုကိုစားပြုထားပါတယ်မောင်းသောအထယ်ဆိုရာဟာသစ္စာစောင့်သိခြင်းကိုဆိုလိုပါတယ်ညီသောအထယ်ဆိုရာကတော့ကယ်တင်ရှင်ရဲ့အသွေးတော်ကိုအောက်မေ့စေဖို့ဆိုတာကိုကျွန်တော်လေးနဲ့စွာမှတ်သားနာယူကြပါစို့အဲ့ဒီအတိုင်းပါပဲပိတ်ချောရဲ့အတိတ်ပဲကတော့ဗာလေသူဟာအဖြူရောင်ရှိရတယ်မဟုတ်ဘူးလားအဲ့ဒါကတော့တန်ရှင်းစင်ကြယ်သောအသက်တာကို ဖော်ပြလိုက်ခြင်းပဲဖြစ်ပါတယ်အရှိ35တောင်ရှိသောတိုင်နှစ်တိုင်ကိုလည်းလှုပ်၍အိမ်တော်ရှိမှစိုက်ထားလေ၏တိုင်အပေါ်မှကျင်သောတိုင်ထိပ်သည်အမြင့်9000စီရှိ၏ဒါကတော့ရာဇဝင်ကျုပ်ဒုတိယဆောင်အခန်းကြီး3အငယ်15မှာဆက်ပြီးတွေ့ရပါတယ်ဗိမာန်တော်ရဲ့ခိုင်ခံ့မှုနဲ့ထဲဝါမှုဆိုတာကိုဒီတိုင်ကြီးတွေရဲ့ရွှေတစားငွေတစားတွေရဲ့တို့ရဲ့ဟာပြီးပြီးပြင်းပြင်းဖော်ပြနေတာအကန့်အမှန်ပါပဲခိုင်ခံ့မှုလို့လှပထဲဝါမှုလို့ဆိုတာကိုဘုရားသခင်ဟာအရေးတည်ယူရှိတယ်ဆိုတာကိုသိသာစေခြင်းတဲ့အတွေ့အခုကျွန်တော်ဆက်လက်ရှင်းတာကတော့အခန်းငယ်ပေါင်းများစွာကိုကြော်လွှားပြီးတော့အခန်းကြီး၄တဲ့ကအငယ်၁၂ကိုပဲဖြစ်ပါတယ်။နားဆင်ကြည့်ကြပါ။တိုင်နှစ်တိုင်တိုင်ထိတ်နှင့်တိုင်ထိတ်အထွတ်နှစ်ခုတိုင်ထိတ်အထွတ်ကိုဖုံးလွှမ်းเสียကွန်ရွက်နှစ်ရွယ်မိတ်ဆွေအပေါင်းတို့ခင်ဗျာ။ဖျားသခင်ရဲ့ကျေးဇူးတော်အပေါင်းဟာအလွန်ကြီးပါတယ်။ကျွန်တော်အထက်ထပ်ဖော်ပြခဲ့တဲ့အတိုင်းဖျားသခင်ရဲ့ကျေးဇူးတော်ကိုအောက်မေ့ဈေးဖို့ရန်အတွက်ပါ။ဗိမာန်တော်တို့သူတမဇရက်တို့ဆိုရကိုကျွန်တော်တို့တိဆောက်ကြရတာတနည်းအားဖြင့်ဘုရားသခင်ရဲ့ကျေးဇူးတော်ဗြိဉင်ကိုကျွန်တော်တို့ပြန်လည်အမှတ်ရစီဖို့နောက်ပြတော့သူ့ကိုကျွန်တော်တို့ဘလောက်ချစ်တယ်ယုံကြည်ကိုးစားတယ်သူ့အပေါ်မှာဘလောက်ကျေးဇူးတင်တယ်ဆိုတဲ့အထင်အမှတ်ဖြင့်ဒီအဆောက်အုံတွေကကျွန်တော်တို့တိဆောက်ကြရတာအဲ့ဒီလိုဘုရားသခင်ရဲ့အိမ်တော်လို့ကျွန်တော်တို့ကချီးမွမ်းကောင်းကောင်းနဲ့ချီးမွမ်းနိုင်ဒီအရက်ဒေသမှာတော့ဘုရားသခင်ဟာအစဉ်တစိုက်လာရောက်ပြီးတော့အိမ်နေတာမဟုတ်ဘူးဘုရားသခင်ဟာနံဝိဉင်အဖြစ်အစဉ်ရှင်သန်နေတယ်ကျွန်တော်တို့ဟာလေအဓိကအားဖြင့်ဖခင်သခင်ကိုနံဝိညာဉ်နဲ့သာကိုးကွယ်ရမယ်ဆိုတာဒီကိုကျွန်တော်ဖော်ပြခဲ့ပြီးပါပြီ။ဒါပေမဲ့ဘာပဲဖြစ်ဖြစ်ဖခင်သခင်ရဲ့နာမတော်ကိုတည်မီတဲ့သက်မဲ့အဆောက်အဦတစ်ခုအတွေ့သက်မဲ့အဆောက်အုံကြီးပဲဆိုပြီးတော့ပော့ပြက်ပြက်တိဆောက်ခြင်းသီးခံရပါ။လုံးဝမပြုတ်လို့ရပါဘူး။ဘာဖြစ်လို့လဲဆိုရင်အဲ့ဒီသက်မဲ့အဆောက်အုံရဲ့နောက်မှာတိဆောက်သူလူသားရဲ့စေတနာနဲ့နှလုံးသားကိုဖခင်သခင်ဟာရှင်းရှင်းကြီးမြင်တွေ့နေနိုင်လို့ပဲဖြစ်ပါတယ်။ဒါကြောင့်မို့လို့လေဆာလံဆရာရဲ့139ခုမြောက်သောဆာလံမှာဆိုရင်ကျွန်တော်တို့တွေဟာဘယ်တော့မှဘုရားသခင်ရှေ့မှာကျွန်တော်ရဲ့စိတ်နှလုံးကိုဖုံးကွယ်လို့မရဘူးလိမ်လည်လို့မရဘူးဆိုတဲ့သဘောတရားကိုဒါဝိမင်းကြီးဟာအခုလိုဆက်ဆူသွားခဲ့ခြင်းဖြစ်ပါတယ်ဝိညာဉ်တော်နှင့်လွတ်ချင်းအလုံးငါအဘယ်အရက်သို့ပြေးနိုင်ပါမည်နည်းမျက်နာတော်နှင့်လွတ်ချင်းအလုံးငါအဘယ်အရက်သို့ပြေးနိုင်ပါမည်နည်းအကယ်စင်စစ်မှောင်မိုက်ပြီးရှေ့တော်၌အဘယ်အရာကိုမှမဖုံးနိုင်ပါညသည်နေကဲ့သို့လင်းပါ၏မှောင်မိုက်သဘောနှင့်အလင်းသဘောသည်တူပါ၏တဲ့ဒီတော့လူသားတွေရဲ့အကြောင်းကိုဘလောက်တောင်မြင်တဲ့ဘုရားသခင်ရှေ့မှာကျွန်တော်တို့ဟာဘုရားသခင်အတွက်ယေရှုတိဆောက်တဲ့နာမတော်ကိုအမိပြုတဲ့အဆောက်အုံတစ်ခုကိုမယုံမသိမချေမငံမလောက်ရဘူးပော့ပြက်ပြက်မတိဆောက်ရဘူးအကောင်းဆုံးဖြစ်အောင်တိဆောက်ပေးရမှာအမှန်ပဲဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာကျွန်တော်ရဲ့အသက်တာမှာကျွန်တော်ရဲ့ကံဉဏ်ဝိရိယတို့အကျင့်သီလတို့ဆိုတာဟာဘာများတန်ဖိုးရှိလို့လဲကျွန်တော်တို့တွေဟာဖာမန်အပြစ်ဒုစရိုက်လူသားကြီးပဲဖြစ်တယ်ဆိုတာကိုနားလည်ပြီးတော့အသက်ရှင်တော်မူသောဘုရားသခင်ပေးထားတဲ့အသက်ဝိညာဉ်ကိုတန်ဖိုးရှိရှိအသုံးချကြဖို့ဒီအသက်ဝိညာဉ်ဟာဘုရားသခင်စီကိုပြန်လဲရောက်ရှိစေဖို့အတွက်ဘုရားသခင်ကိုကျေးဇူးပြုခြင်းနဲ့စိတ်ဘုရားသခင်ရဲ့မေတ္တာတော်ကိုချီးမွမ်းတတ်တဲ့စိတ်ကိုအစဉ်တစိုက်မွေးမြူသွားကြရမှာဖြစ်ပါတယ်အခုအချိန်မှာတော့အခန်းကြီး၄ကနေတခါအခန်းကြီး3အငယ်16ကိုတလှည့်ပြန်ပြီးတော့ဖတ်ရှုကြည့်စီခြင်းပါလေ။ဗျာဒိတ်ဌာနတော်၌ရှိကြသို့ကြိုးများကိုလည်းလှုပ်၍တိုင်ထိတ်အပေါ်မှာထား၏။သလဲသည့်အလုံးတရားကိုလည်းလှုပ်၍ကြိုးပေါ်မှာဆွဲထား၏။ကြိုးများကိုလှုပ်ခြင်းတဲ့။အင်္ဂလိပ်သမားကျမ်းစာမှာကတော့နှောင်ကြိုးများဆိုတာကိုပို့ပြီးတော့နားလေလွှဲအောင် chain ဆိုပြီးတော့ဖော်ပြပါဗါတယ်။ဒါယုံကြည်ခြင်းရှိသူတို့ဟာအနှောင်အဖွဲတစ်ခုတည်းရဲ့အောက်မှာရှိရမယ်ဆိုတာကိုဖော်ပြလိုက်ခြင်းပါပဲ။ဒီကနေ့ကျွန်တော်ရဲ့အသင်းတော်အဖွဲ့အစည်းယုံကြည်သူတို့ရဲ့အစုအဝေးအသင်းတော်နဲ့သက်ဆိုင်တဲ့အဖွဲ့အစည်းများဟာညီညွတ်စွာနှောင်ဖွဲ့ထားလေသလားမထားလေသလားဆိုတာကိုတော့ကိုယ့်ဟာကိုယ်အသိဆုံးပါပဲအဲ့ဒီနှောင်ကြိုးဟာတလဲသည့်အလုံးတရားကိုခိုင်မြဲစွာတွဲထားတယ်ဆိုပြီးတော့ဖော်ပြထားသလိုအခန်းကြီး၄အငယ်73မှာကြတော့ဒါကိုထပ်ပြီးတော့လေးနဲ့အောင်အသေးစိတ်လိုက်ပြန်ပါတယ်ထိုကွန်ရွက်ပေါ်မှာတလဲသည့်နှစ်တန်းစီတလဲသီးပေါင်း400တဲ့ဟုတ်ပါတယ်ခိုင်မြဲတဲ့အနှောင်အဖွဲမှာတည်နေတဲ့ယုံကြည်သူတို့ဟာဒီအတိုင်းဒုံရင်ဒုံရင်အတိုင်းပဲဆိုပြီးတော့မတိုးမတက်ပဲမဖြစ်ရပါဘူးမကြီးမပွားပဲမဖြစ်ရပါဘူးငုတ်ရှိုးပြီးတော့လည်းမနေရပါဘူးစူးစီးညီညွတ်ချင်းရှိရမယ်မေတ္တာတော်ရဲ့အရေးအောက်မှာလုံခြုံစွာနဲ့တစုတဝေတဲ့ရှိရမှာဖြစ်သလိုကြီးပွားတိုးတက်ခြင်းလည်းရှိရလိမ့်မယ် အစဉ်တစိုက်သီးပွင့်ဝေစာခြင်းရှိရမယ်ဆိုတဲ့အချက်ကိုဖျားသခင်ဟာတွင်တင်ပြလိုက်ခြင်းဖြစ်ပါတယ်တဲတော်ရဲ့အသုံးဆောင်ဖြစ်တဲ့အခြားအရာတွေအကုန်လုံးကိုအခန်းကြီး၄ဟာဆက်လက်ဖော်ပြထားပါတယ်တဲတော်ရဲ့ကိုစားဗိမ္မာန်တော်အတွက်ဖြစ်လာတဲ့အလျောက်ပုံသဏ္ဍာန်အရွယ်အစားအရေးအတွက်တူပြောင်းလဲခြင်းရှိလာတာကိုဒီအပိုင်းမှာကျွန်တော်တို့လေးနဲ့စွာတွေ့သွားပါလိမ့်မယ်အရေးအကြီးဆုံးအချက်ကတော့အသက်မဲ့တဲ့တဲတော်ဖြစ်စေဗိမ္မာန်တော်ဖြစ်စေအသင်းတော်ဖြစ်စေအသက်ရှင်တော်မူသောအဖဖခင်သခင်ရဲ့နာမတော်အပေါ်မှာအခြေခံတည်ပြီးတော့ဖခင်သခင်ရဲ့ဘုန်းတော်ကိုထင်ရှားစေဖို့သာအဓိကဖြစ်ပါတယ်ပြီးတော့ကျွန်တော်စောစောတုန်းကပြောခဲ့တဲ့အတိုင်းရှောလမုန်မင်းကြီးပြသခဲ့တဲ့ဥပမာအတိုင်းပဲဒီအသင်းတော်ဟာလူသားတို့ရဲ့စိတ်စေတနာကိုဖော်ပြရာအရက်ဖြစ်တယ်ဖခင်သခင်ရဲ့ဗရိညင်ကိုဖော်ပြရာအရက်လည်းဖြစ်တယ်ဒါကြောင့်မလို့အကောင်းဆုံးသောစေတနာများနဲ့ဝိညာဉ်အရှိန်တကိုးနဲ့ကိုယ်ကိုယ်စီးကပ်ရမယ်အရာလည်းဖြစ်တယ်။ရုပ်တရက်အားဖြင့်တည်တံ့ခိုင်မာဖို့လိုသလိုစိတ်ဝိညာဉ်အားဖြင့်တန်ရှင်းသူတို့ရဲ့စုဝေးရအရာလည်းဖြစ်တယ်ဆရာကိုကျွန်တော်ဘယ်လိုမှမေ့ထားလို့မရပါဘူး။အရေးအကြီးဆုံးသင်ခန်းစာတစ်ခုကိုတော့မိတ်ဆွေတောတာရှင်တို့စွဲမှတ်ထားဖို့အတွက်ကျွန်တော်ထပ်မံတင်ပြခြင်းပါတယ်။အဲ့ဒါကတော့ဖျားသခင်ဟာစัจ java လာအနန္တကိုပိုင်ဆိုင်တဲ့အတွက်ကြောင့်စัจ java လာအနန္တဟာသူမရှိတဲ့နေရာမရှိဘူးဆိုတဲ့အချက်ဖြစ်တာကိုကျွန်တော်တို့ဟာလေးနဲ့စွာသဘောပေါက်ထားဖို့လိုပါတယ်။ဒါအပြင်ဘုရားသခင်ရဲ့နာမတော်အပေါ်မှာအခြေခံပြီးတိဆောက်တဲ့အသက်တာအသီးသီးမှာတိဆောက်သူတို့ရဲ့နှလုံးသားတွေကိုဘုရားသခင်ဟာပါဝင်ပြီးတော့ကောင်းကြီးအစဉ်တစိုက်ပေးမှာအသေးချာဖြစ်တဲ့အကြောင်းလေးစားစွာတင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်တရတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်စီစဉ်မှာရသဝင်ကျုပ်ဒုတိယဆောင်အခန်းကြီး9နဲ့အခန်းကြီး6တို့ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့။